သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
်။သောရရှင်များရှင်အခုဆိုရင်မြန်မာနိုင်ငံမှာဒီနောက်ဆုံးတစ်ကြိမ်စစ်တပ်ကနေအာဏာသိမ်းလိုက်တာ9နှစ်ပြည့်သွားပြီဖြစ်ပါတယ်။အဲ့ဒါအပြင်စစ်ကောင်စီကနေမြန်မာနိုင်ငံမှာလည်းရွေးကောက်ပွဲတွေကျင်းပခဲ့တာမျိုးတွေရှိပါတယ်။အဲ့တော့ဒီ9နှစ်ပြည့်သွားတဲ့ကာလအတွင်းမှာဘလိုတွေခံစားရသလဲအနိုင်ရဖို့ပို့ပြီးတော့နှီးစပြီးလို့ခံစားရသလားဘလိုခံစားရသလဲဆိုတာနဲ့ပတ်သက်ပြီးအမျိုးသားညီညွတ်ရေးအစိုးရရဲ့ဩစတြေးလျဆိုင်ရာကိုယ်စားလှယ်ဒေါက်တာထွန်းအောင်ရွှေကိုဆက်သွယ်မေးမြန်းထားပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးဒေါက်တာထွန်းအောင်ရွှေကအခုလိုဖြေကြားထားပါတယ်ရှင်
။ဟုတ်ကဲ့ပါဆရာမကြီးအခုလို SBS မြန်မာပိုင်းအစီအစဉ်အနေနဲ့မေးမြန်းတဲ့အတွက်အများကြီးဟိုဝန်တာပါတယ်။တော့ဆရာမအခုမေးလိုက်တဲ့မိခွန်းပေါ့နော်တော်လှန်ရေးက9နှစ်ပြည့်သွားပြီကျွန်တော်တို့ဘလို့ခန်းစားရသလဲဘလို့ညှော်မှန်းထားသလဲတော်လှန်ရေးအောင်မြင်မှုတွေကိုကျွန်တော်တို့ကရယူနိုင်မယ်လို့ထင်သလားပေါ့နော်အဲ့ဒီမိခွန်းနဲ့ပတ်သက်ရင်တော့ပထမဦးဆုံးကတော့ဒါအာဏာကိုမတရားအာဏာငန်းဖန်းလွန်းတဲ့ဒီစစ်အုပ်စုရဲ့ခေါင်းဆောင်နေတဲ့ပေါ့နော်မြန်မာစစ်တပ်ရဲ့ရက်စက်ရုံမှမှုတွေကိုတော့တကဘာလုံးကဒါမြန်မာမျက်ဝါးတင်တင်မြင်တွေ့ခဲ့ရတဲ့ကာလတစ်ခုပေါ့ဗျာ9နှစ်ဆိုတာ60နှစ်တခုတဝက်ကျိုးပြီဒီအာဏာသိမ်းမှုဖြစ်စဉ်ဖြစ်တဲ့ချိန်မှာမွေးတဲ့ကလေးတောင်မှအခုဒါကြောင်းတက်တဲ့အရွယ်ရောက်ပြီပေါ့ဗျာဆိုတော့ဒီအနေအထားကိုတွေ့ရပြီနောက်လူထုကလည်းစစ်တပ်ကိုနိုင်ငံရေးမှာလုံးဝဟိုလက်မခံနိုင်တော့ဘူးပါဝင်ခွင့်မပေးတော့ဘူးဆိုတဲ့ပြတ်သားတဲ့ဆုံးဖြတ်ချက်ကလည်းဒီ9နှစ်မှာပို့ပြီးတော့ထင်ထင်ရှားရှားပေါ်တယ်ပေါ့ဗျာအဲ့တော့အခုသူတို့လုပ်တဲ့အတူအရောင်ရွေးကောက်ပွဲမှာလူလူရဲ့စန့်ကျင်မှုကိုကြည်လိုက်ရင်သိပါတယ်နော်အဲ့တော့နိုင်ငံမှာသူတို့ရွေးကောက်ပွဲလုပ်ခွင့်ရတဲ့နေနေရာဆိုတာလည်းနည်းနည်းလေးပဲရှိပါတယ်နော်ဟိုဒီအရင်လုပ်ခဲ့တဲ့ရွေးကောက်ပွဲတွေနဲ့ရှင်လိုက်ရင်မနှိုင်းရှင်သာအောင်ကိုနည်းပါတယ်ပေါ့နော်နောက်တစ်ခုကလူလူရဲ့ဒီတက်ကြွမှုနော်ရွေးကောက်ပွဲပေါ်မှာယုံကြည်မှုဆိုတာလည်းလုံးဝမရှိတာကိုတွေ့ရတယ်အထူးသဖြင့်ဒီရွေးကောက်ပွဲမှာတိုင်ငင်လေးမှာဒီ silent strike ဆိုပြီးတော့မှနော်ဒီအနေအရနေမထွက်ဖဲနဲ့ဆန္ဒပြတာဆိုတနိုင်ငံလုံးတိတ်ဆိတ်သွားတာကိုကြည်လိုက်ရင်လူလူရဲ့ဒီစိတ်နေသဘောထားနော်ဒီတော်လှန်ရေးပေါ်မှာထောက်ခံမှုစစ်တပ်ပေါ်မှာလက်မခံမှုကိုဟိုထင်းထင်းရှားရှားတွေ့ရတယ်တော့ဒါကတစ်ချက်ပေါ့နောက်တစ်ခုကတော့ကျွန်တော်တို့ဒီຫນွေဦးတော်လှန်ရေးအနေထားဒီ9နှစ်အတွင်းမှာပို့ပြီးတော့မှအခြေတည်လာတယ်ပေါ့ဥပမာအပြင်ပြောရရင်2021မှာစီရီအတွေ့အကြုံဆိုလို့เนาะဒီ ground zero ပေါ့ဗျာလုံးဝမရှိတဲ့လူငယ်တွေကဒီနေ့အချိန်ကာလမှာเนาะဒီစစ်တပ်ဖွဲ့စည်းပုံရဲ့ structure ထဲမှာတာဝန်အဆင့်ဆင့်နဲ့ဒါစီဦးစီးအရာရှိအဆင့်အထိဒါတာဝန်ယူနိုင်တဲ့အခြေချင်းတွေပြေဝလာတယ်เนาะဒီချိန်သားကြိုက်ပေါ့เนาะ coordinated attack တွေကိုဒီ PDF တပ်ဖွဲ့အသီးသီးကနေနော်ဒီချိန်သားခိုက်လှုပ်ရှားဆောင်ရွက်လာနိုင်တာလေးလဲမြဝတင်တင်တွေ့ပြီးပြီနော်အဲ့တော့သူတို့ရဲ့စီရေးစွမ်းရည်တွေတက်လာသလိုနိုင်ငံရေးဘက်မှလည်းဒါအရင်တုန်းကပေါ့နော်ဘလို့မှမရရှိနိုင်ခဲ့တဲ့နိုင်ငံရေးသဘောတူညီချက်တွေကဒီတော်လိုင်းကာလ9နှစ်အတွင်းမှာရခဲ့တယ်နော်ဥပမာအပြင်ပြောရရင်ဦးသိန်းစိန်လက်ထက်ကောနော်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုတာလက်ထက်မှာရောနော်နိုင်ငံတော်ရဲ့အဆင့်ညီညာရေးညီလာခံကြီးတွေအများကြီးကျင်းပခဲ့ပြီးမယ်ဒီတော်လိုင်းကာလမှာကျွန်တော်တို့ရခဲ့တဲ့နော်ဖက်ဒရယ်ဒီမိုကရေစီချာတာပတ်1မှာပါတဲ့နော်ဒီဖက်ဒရယ်နိုင်ငံတော်အသစ်ကိုတည်ထောင်မှုအတွက်လိုအပ်တဲ့အခြေခံဒီအခြေခံမူဝါဒသဘောတူညီချက်တွေကိုဒီတော်လိုင်းကာလမှာရတာဖြစ်ပါတယ်အရင်တော့ချင်းချင်းတည်းကျင်းပခဲ့တဲ့ဒီညီညာရေးညီလာခံတွေမှာဒါတွေမရခဲ့ပါဘူးဒါတွေကလည်းတော်လိုင်းကာလမှာနိုင်ငံရေးရတော့တိုးတက်မှုတွေဖြစ်ပါတယ်အဲ့တော့တိုင်းဒီတိုက်ပွဲကအောင်မလားဆိုရင်ကျွန်တော်ကတော့တခွန်းပဲဖြေချင်ပါတယ်အောင်ကိုအောင်မဲ့ပွဲဖြစ်ပါတယ်အဲ့တော့ဘာကြောင့်ပြောရလဲဆိုရင်တော့ဒါလူရုပါပဲเนาะလူရုရဲ့เนาะခိုင်မာတဲ့ဆုံးဖြတ်ချက်စစ်တပ်ကိုနိုင်ငံရေးကနေမပေးတော့ဘူးဆိုတဲ့ဆုံးဖြတ်ချက်ဒါကကျွန်တော်တို့ကောင်းကောင်းသိပြီးပြီကျွန်တော်လည်းပြောခဲ့ပြီးပြီအဲဒီဟာကိုအထောက်ထားနဲ့တကွပြရရင်တော့အရင်ရင်မြန်မာပြည်မှာဖြစ်ခဲ့တဲ့ဆိုတော့ဆက်အာနာရှင်စနစ်ကိုတော့စန့်ကျင်တဲ့လှုပ်ရှားမှုတွေမှာเนาะအချိန်တိုင်းတာတစ်ခုမှာအင်အားပျော်ပြီးပြည့်ပြည့်သွားတယ်เนาะတော်လှန်အင်အားစုတွေကလည်းနေဆက်ဒေသတွေမှာပဲအင်အားကောင်းပြီးတော့မှအဲ့ဒီနေဆက်ဒေသတစ်ဝိုက်မှာပဲလှုပ်ရှားနိုင်ကြတယ်စစ်တပ်ကဒီနေရာတွေကိုကောင်းကောင်းထိန်းချုပ်ထားပြီးတော့ပေါ့เนาะ containment လုပ်ထားပြီးတော့မှထိန်းနိုင်ခဲ့တယ်ဒီနေ့အနေထားမှာเนาะဒီမြေလက်ဒေသပေါ့เนาะစကိုင်းမကွေမန္တလေးဆိုတဲ့ဒီဗမာအများစုနေထိုင်ကြတဲ့နေရာတွေကအစတော်လှန်ရေးမှာတခဲနဲ့ပါဝင်လာတယ်ဒါဘယ်တော့မှမရှိခဲ့တဲ့အချက်ဖြစ်ပါတယ်နောက်တစ်ခုကတော့ဒီ စစ်တပ်ပေါ်မှာပေါ့နော်ဒီရွှေရှာမှုမုံတီးမှုနော်နာကျင်မှုတွေကအရင်တော့ကတော့တိုင်းသားဒေသတွေမှာတိုင်းသားတွေရဲ့ဒီဒီဟိုပေါ့ဒီစစ်တပ်ရဲ့ဖိနှိပ်မှုတွေမှာသူတို့ခံစားခဲ့ရတယ်အကြောင်းမျိုးကြောင့်သတင်းတွေအမှောင်ချထားမှုကြောင့်ဒီမြန်မာပြည်အလဲပိုင်းကဗမာအများစုဒေသတွေမှာဒီလောက်ထိမသိခဲ့ကြဘူးပေါ့နော်အခုကျတော့ဒီစစ်တပ်ရဲ့ရုံမှရိုင်းစိုင်းမှုကိုမြေပြန့်တောင်တန်းနေဆက်အကုန်လုံးကတပြေးညီတိလာခဲ့တဲ့အချိန်မှာဒီစစ်တပ်ပေါ်မှာအယုံကြည်မဲ့မှုအမုန်းတရားကဘလို့မှပြန်ပြီးတော့မှယူတန်းဖြစ်เสียအကြောင်းမရှိတော့ဘူးပေါ့နော်ဒါကြောင့်လည်းစစ်တပ်ဒီနော်အမြင့်ကရေတောင်းမြင့်တည်နေတဲ့တစ်ပင်လိုပဲတစ်ချိန်ပြီးတစ်ချိန်နဲ့မျှခန်းချောက်သွားဖို့ခြောက်သွေ့သွားဖို့ပဲရှိတော့တယ်အခုမှအပြင်ဆိုရင်ဒါသူတို့စစ်သားစုဆောင်ရင်ပေါ့နော်အခုဆိုရင်အတင်းအာရမဖမ်းဆီးပြီးတော့မှစုဆောင်ရတဲ့ဘဝကိုရောက်သွားပြီစစ်တပ်ဆိုတဲ့ institution ကပေါ့နော်ဒါကိုကသူတို့မှရေတောင်းမြင့်တည်သွားပြီဆိုတာကိုပြတာပါဒါကြောင့်မလို့ကျွန်တော်ဆရာမရဲ့မိကုံဖြေရမယ်ဆိုရင်ဒေါ်လာကြီးဒီမုတ်ချအောင်မဲ့ဒေါ်လာကြီးဖြစ်ပါတယ်ဘာကြောင့်လဲဆိုတော့ခိုင်မာတဲ့ဒီတန်တိထိုင်အင်တန်ကိုခိုင်မာပြတ်သားတဲ့လူလူကြောင့်ပဲဖြစ်ပါတယ်ဗ
ျဟုတ်ကဲ့ပါဆရာမြန်မာနိုင်ငံရေးဖြည့်ရှင်ဖို့အတွက်အစီအစဉ်တွေကိုကြည့်လိုက်မယ်ဆိုရင်ဒီအာဆီယံရဲ့ဘုံသဘောတူညီချက်၅ချက်အလိုက်လှုပ်ဆောင်သွားမယ်ဆိုပြီးတော့ထပ်ပြီးတော့ပြောဆိုကြတာမျိုးတွေရှိပါတယ်အဲ့ဒါကိုကြည့်လိုက်ရင်အရင်အတိုင်းပဲသွားမယ်ဆိုတဲ့သဘောမျိုးဖြစ်နေတာမို့တော့ဆရာအဲ့တော့ဆရာတို့အနေနဲ့ဘယ်လိုသုံးသပ်ပါသလဲအခြေအနေရောတိုးတက်လာဖို့ရှိတယ်လို့ထင်ပါသလားရှင
်အာဆီယံရဲ့ဘုံသဘောတူညီချက်၅ရက်အတိုင်းပဲဆက်သွားမယ်ဆိုတာကအင်မတန်ကိုအဓိပ္ပာယ်ပြည့်ဝတဲ့တန်တမန်စကားဖြစ်ပါတယ်အဲ့တော့အာဆီယံရဲ့ဘုံသဘောတူညီချက်၅ခုမှာရွေးကောက်ပွဲဆိုတာမပါဘူးเนาะအဲ့တော့ဒီအကြံဖက်မှုတွေကိုရက်စဲရမယ်နော်နောက်ပြီးတော့မှဒီလူသားချင်းစာနာထောက်ထားမှုအကူအညီတွေကိုဟိုပေးရမယ်လက်ခံရမယ်နောက်ပြီးတော့မှအားလုံးပါဝင်လဲပေါ့နော်အပြုသဘောဆောင်တဲ့ဆွေးနွေးမှုလုပ်ရမယ်ဆိုတဲ့အချက်ကြီး၃ရပ်ပါပါတယ်အဲ့တော့ဒီဟာကိုပဲဆက်ကင်မယ်ဆိုတဲ့သဘောကအခုရွေးကောက်ပွဲနဲ့ရွေးကောက်ပွဲကတစင်သူတို့ခေါ်ပြမယ်အတူရောင်လွတ်တော်ဒီအတူရောင်လွတ်တော်ကနေဖွဲ့ပြမယ်အတူရောင်အစိုးရပေါ့နော်ရွေးကောက်ခံအစိုးရဒါတွေကိုသူတို့ထည့်မစင်စားဘူးဆိုတာကိုတန်ကြီးတမန်ကြီးရအသိပေးတဲ့သဘောဖြစ်ပါတယ်ဒါကြောင့်မလို့စေအစိုးရသည်နော်စေအုပ်စုသည်သူ့ကိုသူအစိုးရအနေနဲ့ရွေးကောက်ခံအစိုးရအနေနဲ့နော်ဒီဒီစေယူနီဖောင်းချုပ်ပြီးတော့မှချိတ်ထိပ်ပင်တွေဝတ်ပြီးတော့စင်ပေါ်တက်လာပေမဲ့လေနိုင်ငံတကာအတိုင်းဝိုင်းကတော့အရင်တိုင်းပဲနော်အာဏာကမတရားလုယူထားတဲ့အုပ်စုတစုအနေနဲ့ပဲသူတို့ကိုမြင်မယ်လက်ခံမယ်စကားပြောမယ်ပေါ့နော်နောက်ပြီးတော့သူတို့ကိုပေးမဲ့message ကလည်းဒါတသဘောထားတိုင်းပဲဒီလွန်ခဲ့တဲ့9နှစ်ကပြောခဲ့တဲ့အတိုင်းပဲသူတို့ကို pressure ပေးပါမယ်အဲ့တော့သူတို့ဟာသူတို့လိန်စင်အမျိုးမျိုးနဲ့เนาะဟိုရွေးကောက်ခံအစိုးရဆိုပြီးတော့မှလူယာဝင်အောင်လုပ်ပေမဲ့လည်းလူယာမသွင်းဘူးဆိုတော့ဒါ message ကိုပေးလိုက်တာပဲဖြစ်ပါတယ်ဗ
ျဟုတ်ကဲ့နိုင်ငံတကာအရေးမှာကြီးလိုက်မယ်ဆိုရင်မြန်မာအရေးကမေးမိန်နေတယ်လို့ပြောလို့ရတာပေါ့နော်ဆရာအခုဆိုရင်ဒီအီရန်နဲ့အမေရိကန်ကိစ္စတွေပြီးတော့တခြားကိစ္စတွေကပို့ပြီးတော့ဒီကမ္ဘာပေါ်မှာ hot ဖြစ်နေတဲ့လူတွေရဲ့စိတ်ဝင်စားမှုရနေတယ်ဆိုတော့မြန်မာနိုင်ငံအတွက်ကတော့အားငယ်စရာများဖြစ်နေပါသလားဟိုဆရာတို့အနေနဲ့ဘယ်လိုခံစားပြီးတော့ဘယ်လိုသုံးသပ်ပါသလဲရှင
်ဆရာမပြောတာဟုတ်ပါတယ်နိုင်ငံတကာအရေးခင်းနေနိုင်ငံတကာအခင်းကျင်းနေကတော့အင်မတန်ကိုမြန်ဆန်တွက်လက်ပြီးတော့မှဟိုစိတ်ဝင်စားစရာပေါ့နော်နိုင်ငံတကာအင်အားကြီးအစိုးရတွေရဲ့စိတ်ဝင်စားစရာအကြောင်းအရာတွေကတစ်ခုပြီးတစ်ခုစတိုက်ဖြစ်ပေါ်နေတာပေါ့နော်အထူးသဖြင့်သမ္မတထရမ့်အာဏာဒီသမ္မတဖြစ်လာပြီးတဲ့နောက်မှာနိုင်ငံတကာအခင်းကျင်းနေနဲ့လှုပ်ရှားတက်ဝင်မှုတွေကပိုပြီးတော့မှမြန်ဆန်လာတယ်နော်ပိုပြီးတော့မှဟိုစိတ်ဝင်စားဖို့ကောင်းလာပါတယ်သို့တော့ဒီအနေအထားတွေကကျွန်တော်တို့မြန်မာအရေးနဲ့တွက်ကြည့်ရင်တော့ကျွန်တော်အနေနဲ့ဒီအကျိုးသက်ရောက်မှုကဟိုတိတ်ပြီးတော့မှမရှိလာပါဘူးဘာကြောင့်မရှိလို့ပြောလဲဆိုတော့ကျွန်တော်တို့မြမနွေဦးတော်လှန်ကြီးကเนาะကို့ပြည်တွင်းမှာရှိတဲ့ကို့လူထုနဲ့ပေါ့เนาะနောက်ပြည်ပမှာရှိတဲ့ကို့ဒီဒီမြမမိသားစုတွေအဝေးရောက်ဒီကျွန်တော်တို့တိုင်းသားเนาะမိသားစုတွေအသီးသီးပေါ့เนาะဒီပြည်တွင်းနဲ့ပြည်ပကကို့မြမเนาะမိသားစုအတိုင်းဝိုင်းဒီနဲ့ပဲကျွန်တော်တို့ကဒီအင်အားနဲ့ပဲเนาะရုန်းကန်ပြီးတော့မှတိဆောက်လာခဲ့ရတဲ့ဒီဒီတော်လှန်ရေးဖြစ်စဉ်ဖြစ်ပါတယ်အဲ့တော့နိုင်ငံတကာကဒီနေ့တည်းထိတော့ကျွန်တော်တို့ကိုဒီလူသားချင်းစာနာထောက်ထားမှုတွေ၊ကျန်းမာရေးပညာရေးတွေကူညီနေတာအများကြီးရှိပါတယ်။သို့တော်လည်းဒီဖက်စစ်စစ်အာဏာရှင်စနစ်ကိုတော့ကျွန်တော်တို့ရဲ့ဒီအမျိုးသားခုခံစစ်အနေနဲ့ပေါ့နော်။ရှင်ပြိုင်ပြီးတော့မှဒီခုခံရတဲ့စစ်ပွဲမှာတော့ကျွန်တော်တို့ထင်ရှားတဲ့တော့တည်တာတဲ့အကူအညီဘာမှမရပါဘူး။ကိုယ်ခုကိုယ်အားနဲ့ပဲသွားနေတာပါ။ အဲ့တော့ဒီနေ့အထိလဲဒါကျွန်တော်တို့စစချင်းတူမီတနတ်တီနဲ့နော်ဒီဒီလက်လုံဘုံလေးတွေနဲ့နော်ဒီအကျန်းဖက်စစ်တပ်ကိုအာခံခဲ့တာနေအခုဆိုရင်တော့ကျွန်တော်တို့ဒါအမျိုးသားညီညွတ်ဆိုးရွားမှာဆိုရင်လေဒီ PDF တန်ရင်ပေါင်း300ကျော်ရှိလာပြီနော်အစဉ်စဉ်တော့ကုကဲမှုစနစ်လည်းပေါ်ပေါက်လာပြီနောက်ပြီးတော့မှတိုက်ရိုက်ခိုက်ရေးတွေဆိုရင်လည်းဒါပို့ပြီးတော့မှဒါမျိုးသိန်းတိုက်ပွဲတွေအထိနော်ကိုယ့်ဟာကိုယ်ဆင်နွှဲနိုင်တဲ့စည်ရေးစွမ်းရည်လည်းရှိလာကြပြီပေါ့နော်ဒါက9နှစ်အတွင်းမှာဖြစ်လာတာပါအဲ့တော့နိုင်ငံအသီးသီးကကျွန်တော်တို့ခုခံစစ်တီးနော်တော်လိုင်းကြီးစစ်တီးကိုဆင်နွှဲခဲ့ကြတဲ့အဖွဲ့အစည်းသီးသီးရဲ့နော်စည်ရင်အားတိဆောက်ပုံဖြစ်စဉ်ကိုလေ့လာမယ်ဆိုရင်ဒါကျွန်တော်တို့ PDF တပ်တော်ရဲ့နော်တိဆောက်မှုဖြစ်စဉ်ကတော်တော်လေးကိုမြန်ဆန်တက်လွတ်တယ်လို့ပြောလို့ရပါတယ်။နောက်ပြီးတော့သူဟာတာမန်တမျိုးကြဒေါ်လာရေးတပ်ဖွဲ့တွေရဲ့ဖြစ်စဉ်နဲ့မတူဘဲနဲ့နော်အောက်ခြေကနေအထက်ကိုပြန်သွားတာမျိုးဖြစ်ပါတယ်နော်။သူပေါ်ပေါက်လာခဲ့တဲ့လက်နက်ကန်အင်အားစုတွေကိုစူးစီးပြီးတော့မှ command structure တွေကိုထည့်ရတာအင်တန်ခက်ခဲတဲ့နော်ဒီဖြစ်စဉ်ဖြစ်ပါတယ်။ဒါကိုကျွန်တော်တို့9နှစ်တွင်မှဒီတိဆောက်ပြသနိုင်ခဲ့ပါပြီဒီအတွက်ကြောင့်မလို့ပြပမှာတော့ကျွန်တော်စိတ်ဝင်စားစရာတွေအများကြီးရှိပြီမဲ့ကိုခွန်ကိုအားနဲ့ကိုချီတော်ဘောကိုရက်ပြီးတော့မှဖြစ်တည်လာတဲ့တော်လှန်ရေးတီဘလို့နီးနေမှာเนาะအာရော့သွားစရာအကြောင်းရှိပါဘူးကျွန်တော်ရှေ့ဆက်သွားမှာပါလို
့ဟိုကျွန်တော်တို့အနေနဲ့အွန်လိုင်းပေါ်မှာပေါ့เนาะနိုင်ငံတကာနိုင်ငံတချို့ရဲ့ထုတ်ပြန်ချက်တွေကိုတွေ့ရပါတယ်ဥပမာဩစတြေးလျတန်ယုံဆိုရင်လည်းထုတ်ပြန်တယ်ပြီးတော့ဩစတြေးလျအစိုးရအနေနဲ့လည်းထုတ်ပြန်ချက်တွေရှိတာပေါ့เนาะဒီ9နှစ်ပြည့်ပြီးတော့ကနေဒါကလည်းထုတ်ပြန်ထားတာတွေရှိတယ်တခြားတချို့နိုင်ငံတွေကလည်းဒီမြန်မာအရေးနဲ့ပတ်သက်ပြီးအကြံပေးတဲ့အဖွဲ့တွေကလည်းဟိုအဲ့လိုမျိုးပေါ့နော်ဒီထုတ်ပြန်ချက်တွေထုတ်ပြန်ထားတာတွေ့ရပါတယ်ဆရာအမေရိကန်ကရောထုတ်ပြန်ထားတာရှိလားဆရာကျွန်မအနေနဲ့မတွေ့မိလို့ပါရှင်အဲ့ဒီမျိုးနိုင်ငံတကာရဲ့ထုတ်ပြန်ချက်တွေကိုကြည့်ပြီးတော့ဆရာတို့အနေနဲ့ဘယ်လိုခံစားမိပါသလဲအားရပါသလားရှင်ဘယ်လိုမျိုးထုတ်ပြန်စီချင်ပါသလဲရှင်
ဒီဆ iamma မိကုံးရဲ့ပထမပိုင်းကိုဖြေရရင်တော့เนาะဒီစကစကသူတို့ပြင်ဆင်နေတဲ့အတုရောင်ယူကောက်ပွဲဆိုတဲ့ဟာကိုကျွန်တော်တို့เนาะဒီကျွန်တော်တို့မြို့သားညီညွတ်ရေးအစိုးရနဲ့မဟာမိတ်အင်အားစုတွေကအဲ before the sham election during the sham election after the sham election ဆိုပြီးတော့မှအချိန်ကာလ3ပါးပေါ့เนาะမတိုင်မီနဲ့ဖြစ်စဉ်ကာလနဲ့เนาะပြီးတဲ့နောက်နဲ့ဆိုပြီးတော့မှအပိုင်းခြားသုံးခုပိုင်းခြားပြီးတော့မှ sector alike ဒီ sham election anti sham election လုပ်ငန်းတွေကိုကျွန်တော်တို့လုပ်ခဲ့ကြရတယ်အတူရောင်ရုပ်ောက်ပွဲဆန့်ကျင်လုပ်ငန်းတွေကိုလုပ်ခဲ့ကြရတယ်ပေါ့နော်အဲ့တော့ဒီနေ့နိုင်ငံအသီးသီးရဲ့အစိုးရတွေရဲ့ထုတ်ပြန်ချက်တွေကိုကြည့်လိုက်ရင်ဒီလုပ်ငန်းကနော်တိတိတသာထင်ထင်ရှားရှားကိုအောင်မြင်ခဲ့တယ်လို့ပြောရပါလိမ့်မယ်နော်အဲ့တော့ကျွန်တော်တို့အင်အားစုတွေအသီးသီးကဒီစကားဆရဲ့အတူရောင်ရုပ်ောက်ပွဲကိုလက်မခံဖို့ဒီအတူရောင်ရုပ်ောက်ပွဲဒီဒါနိုင်ငံတကာနော်ရွေးကောက်ပွဲစနစ်တည်းရဲ့ဆန်နှုံးသားတွေတန်ဖိုးတွေနဲ့လုံးဝနော်ဒီကိုက်ညီခြင်းမရှိဘူးအခြေခံအကြဆုံးဒီမိုကရေစီအခွင့်အရေးတောင်မှနော်ဒီမှာဒီစကစရဲ့ဒီအတူရောင်ရွေးကောက်ပွဲမှာမတွေ့ရဘူးပေါ့နော်အဲဒါနီးမျိုးမျိုးနဲ့သူတို့လှုပ်ထားတယ်နော်စသဖြင့်ပေါ့ကျွန်တော်တို့ပြောခဲ့ဆိုခဲ့ကြတယ်အရေးဆိုခဲ့ကြတယ်အဲ့တော့ဒီလိုဆောင်ရွက်ခဲ့မှုတွေရဲ့အသီးပွင့်ရလက်အနေနဲ့ဒါနိုင်ငံအသီးအသီးကကြီးညာချက်ဒီမှာကျွန်တော်တို့ဒါတွေကိုတွေ့ရတယ်ပေါ့နော်အဲ့တော့ဒီဩစတြေးလျအစိုးရဆိုလဲဒါဒီ sham election ပေါ့နော်အတူရောင်ယူကောက်ပွဲတည်နော်ဒီ free and fair မဖြစ်ဘူးပေါ့ယူကောက်ပွဲတစ်ခုက free and fair မဖြစ်ဘူးဆိုတဲ့ဒီစကားတစ်လုံးပေါ့နော်ဒီ free လွတ်လပ်မှုနဲ့ fair မျှတမှုမရှိဘူးဆိုတဲ့ဟာကဒါဒီယူကောက်ပွဲရဲ့အတိပ္ပယ်ရှိမှုကိုလုံးလုံးဒါဟိုပယ်ဖျက်ပစ်လိုက်တဲ့သဘောပါပဲဒီစကားတစ်ခုကနော်နာရမယ်ဆိုရင်စေအုပ်စုကခေါင်းဆောင်နေနေနဲ့မျက်နှာတောင်လှိပစ်တဲ့နဲ့အနေထားမျိုးပါအဲ့တော့ဒီလိုတုံ့ပြန်မှုတွေကိုကျွန်တော်တို့နိုင်ငံတိုင်းမှာတွေ့ရတယ်။သို့တော်လည်းဟိုတန်ကင်းတမန်ကင်းမှာတော့သူတို့ရဲ့တန်မန်သုံးနှုံးလေးတွေနဲ့တော့ဟိုကျွန်တော်တို့စဉ်းစားစရာဆင်ကိုကကိုတွေးယူရမယ်အနေထားမျိုးလေးတွေလည်းပါတဲ့အပိုင်းလည်းပါတာပေါ့နော်။သို့တော်လည်းဘယ်သူကမှဘယ်အစိုးရကမှဒီအထူးသဖြင့်သူတို့ကိုစကားဆကိုထောက်ခံအားပေးနေတဲ့နိုင်ငံတွေကလွဲလို့ပေါ့နော်။ကြံတဲ့ကျွန်တော်တို့လူခွင့်ရေးနဲ့เนาะဒီမိုကရေစီရေးကိုတံပိုးထားတဲ့နိုင်ငံတွေဘယ်နိုင်ငံတိုင်းကဒီ sham election ကိုเนาะဒီရာကိုလက်မခံဘူး free and fair မဖြစ်ဘူးလို့ပြောတာကိုတွေ့ရပါတယ်ဒါကြောင့်ဒီလှုပ်ရှားမှုတွေရဲ့အသီးပွင့်ကိုမြင်ရပြီလို့ကျွန်တော်ဆိုချင်ပါတယ်အဲအမေရိကန်အစိုးရရဲ့ထုတ်ပြန်မှုကတော့ကျွန်တော်တို့ဒီနေ့အထိမတွေ့ရသေးပါဘူးเนาะဒီရက်ပိုင်းမှာပေါ်ဝင်လဲပေါ်လာနိုင်ပါတယ်เนาะဖြစ်နိုင်တာကတော့သူတို့ရဲ့နိုင်ငံသားရေးရာเนาะတကယ့်ကိုဟို hot issue တွေပေါ့ဗျာအီရန်ကိစ္စဆိုတာအချိန်နဲ့မျှနိုင်နဲ့မျှသူတို့ပြင်ဆင်နေရတာတွေရှိတော့အဲဒီလိုအနေထားတွေကြောင့်
ဟို high level ကနေပြီးတော့မှာပေါ့နော်ဒီ approval တွေဘာတွေမရသေးတာလဲအဖြစ်ကောင်းဖြစ်နိုင်ပါလေဒီနေ့ထိတော့ American ရဲ့ statement တော့မတွေ့ရသေးပါဘူးဗျာ
အခုဆိုရင်လည်းဆရာဒီရွေးကောက်ပွဲလည်းဟိုကျင်းပလိုက်ပြီပေါ့နော်အဲ့တော့ဒီရွေးကောက်ပွဲကဒီစကားစရဲ့ရွေးကောက်ပွဲကဆရာတို့ရဲ့ဒီလုပ်ငန်းစဉ်ပေါ့လေအဲ့ဒါအတွက် set back ဖြစ်စေသလားဒါမှမဟုတ်ရင်ဘယ်လိုမျိုးဖြစ်စေပါသလဲရှင်အဲ့ဒီအပေါ်မှာကောဆရာတို့အနေနဲ့ဘယ်လိုဆက်လက်တုံ့ပြန်ပြီးတော့လှုပ်ဆောင်သွားဖို့ရှိပါသလဲရှင
်ကဲဆရာမရဲ့နောက်ဆုံးမေးခွန်းဖြေရရင်တော့ကျွန်တော်တို့ဒီနိုင်ငံတကာအခင်းကျင်းမှာတော့အပြောင်းလဲလေးတွေရှိနိုင်တယ်အပြောင်းလဲလေးရှိနိုင်တယ်ဆိုတာကဒါဆေးအုပ်စုရဲ့သူ့ရဲ့နောက်ကွယ်ကခေါင်းကိုင်ဖခင်ကြီးကလည်းဒါသူ့ရဲ့အစီအမံအတိုင်းပေါ့နော်သူ့ရဲ့ဒီဆေးအုပ်စုကိုနိုင်ငံတကာဆင်မြင့်မှာလူရဝင်အောင်နှီးမျိုးစုံနဲ့စူးစမ်းတော့မယ်အနေထားတော့ကျွန်တော်တို့တွက်လို့ရတယ်အဲဒါကြောင့်လည်းဒီအတူရောင်ရုပ်ောက်ပွဲကိုလူတိုင်းကနော်အတူရောင်ကြီးဆိုတာကိုသိနေရသားနဲ့ကိုမျက်စိစုံပြီးတော့လုပ်ခဲ့တာဖြစ်တယ်ပေါ့လေအဲ့တော့နိုင်ငံတကာအခင်းကျင်းမှာတော့ဆေးအုပ်စုတည်လူရဝင်လာအောင်စူးစမ်းမဲ့အနေထားတွေအဲ့လိုစူးစမ်းနိုင်ဖို့အတွက်လည်းသူ့ရဲ့နောက်ွယ်ကနိုင်ငံကြီးတွေကလည်းเนาะဟိုအားပေးအားမြောက်ပြုမယ်လမ်းတွေဖွင့်ပေးမယ်အနေထားမျိုးတွေတော့ကျွန်တော်တို့တွေ့ရတယ်ဒါနိုင်ငံတကာမှာပေါ့เนาะအဲပြည်တွင်းမှာကတော့ကျွန်တော်တို့ဒါဘာမှဟိုပြောင်းလဲသွားစရာမရှိဘူးပြောင်းလဲဆိုပြည်တွင်းမှာရှိတဲ့လူတို့အားလုံးကဒီသူတို့ရဲ့အတူရောင်ရုပ်ောက်ပွဲကိုခေါင်းထဲမှာကိုမရှိကြဘူးအထင်လည်းမကြီးဘူးနော်ဒီပုံမှာလည်းဘာမှမျှော်လင့်ချက်လည်းမရှိဘူးပေါ့နော်ဆိုတော့ပြည်တွင်းမှာတော့ဒီတည်သာထင်ရှားတဲ့ပြောင်းလဲမှုတော့ရှိမှာမဟုတ်ဘူးသို့တော့ကျွန်တော်တို့ရဲ့ခုခံစစ်ကတော့ပို့ပြီးတော့မှအချိန်ရလာမယ်သဘောရှိပါတယ်အဲဒါနောက်တစ်ချက်ကတော့ဘာလဲဆိုတော့စကဒီနိုင်ငံတကာကိုအတူရောင်ယူကောက်ပွဲနဲ့လူရဝင်ဖို့စူးစမ်းတဲ့လုပ်ငန်းပြီးသွားတဲ့နောက်မှာနောက်တစ်ဆင့်ကတော့အတူရောင်ငင်းချမ်းကြီးဆိုတာကိုလုပ်ပြီးတော့မှသူ့ရဲ့တရားဝင်မှုကိုတနည်းနည်းနဲ့ပေါ့နော်နောက်ပြီးတော့မှဒီနိုင်ငံတကာကိုလှည့်စားဖို့နီလန်းတစ်ခုအနည်းနဲ့ဆက်သုံးပါလေတွေ့ရတယ်။အဲ့အတွက်ကြောင့်မလို့အတူရောင်ငင်းချမ်းကြီးတွေကိုသူခေါ်လိမ့်မယ်။အဲ့တော့သူ့ရဲ့နောက်ကွယ်ရာအင်အားကြီးနိုင်ငံတွေကိုအသုံးချပြီးတော့မှကျွန်တော်တို့အထက်မှဒါဟို bilateral ceasefire တွေပေါ့နော်။အဲနှစ်ဦးနှစ်ဖက်ညှိနှိုင်းပြီးတော့မှဒါစစ်ဆင်ရေးတွေဖြစ်လာအောင်သူတွန်းအားတွေပေးမယ်။သူ့ရဲ့ခေါင်းကိုင်ဖခင်ကြီးတွေကလည်းဒါဖိအားတွေပေးမယ်။ဒါမျိုးတွေတော့ဖြစ်လာနိုင်တယ်။နောက်ပြီးတော့သူဒီငင်းငိုင်းကိုတကယ်လူလားပါတယ်ဆိုတဲ့ဟာမျိုးပေါ့ဗျာဒီလိုပုံရိပ်ကိုအတင်းအဓမ္မဖန်တီးဖို့ရှိတယ်ပေါ့ဥမာအဖြစ်ဆိုရင်ဒါနေပြီးတော့မှဟိုတလောကလုခဲ့တဲ့လူငယ်ငင်းငိုင်းဖိုရန်ဆိုရင်လူငယ်တွေကိုမတက်မနေရဆိုတဲ့ဟာမျိုးဖိအားပေးခဲ့တယ်ပေါ့နော်အဲအဖွဲ့စည်းအသီးသီးကနေပြီးတော့မှသူတို့အဖွဲ့ထဲမှာရှိတဲ့လူငယ်တွေကိုဆေးလွှတ်ရတယ်အခုလည်းအဲ့ဒီလူငယ်တွေကိုဒါပြည်နယ်အဆင့်မြို့နယ်အဆင့်တွေမှာရှင်းလင်းပွဲတွေမဖြစ်ဖြစ်အောင်လုပ်ရမယ်ဆိုပြီးတော့အာဏာတွေနဲ့ပေါ့နော်အဲ့တော့ငင်းငိုင်းရေးဒါပြောနေတယ်ပြင်းနေမှုရန်ရရပို့ပြီးတော့ဟိုပြင်းလာမဲ့သဘောတွေလည်းတွေ့ရပါတယ်အဲဒါကျွန်တော်တို့အနေနဲ့တော့ဒီပြောင်းလဲလာမဲ့အခင်းအကျင်းတွေကျွန်တော်တို့ဘလို့နော်ဒီလိုအပ်တဲ့အစီအမံတွေကိုလည်းလုပ်နေပါတယ်လို့ဟိုပြောပြချင်ပါတယ်ဗျကျေးဇူးအများကြီးတင်ပါတယ
်ဒါတော့ဒီမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာ၅နှစ်ပြည့်သွားတာနဲ့ပတ်သက်ပြီးအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ Australia အထူးကိုယ်စားလှယ်ဩစတြေးလျဆိုင်ရာကိုယ်စားလှယ်ဒေါက်တာထွန်းအောင်ရွှေနဲ့မေးမြန်းချက်တွေပဲဖြစ်ပါရရှင
် SPS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ